မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းကအရင်နှစ်တွေကထက်စာရင်တိုးတက်လာနိုင်မယ်လို့အာရှဖွံ့ဖြိုးပန် ADB ကသုံးသပ်လိုက်သလိုစီးပွားရေးပညာရှင်တွေဘက်ကလည်းမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းကတိုးတက်လာဖို့မျှော်လင့်ထားကြပါတယ်။အခုလိုတိုးတက်နိုင်ဖို့အတွက်ကအစိုးရအနေနဲ့စီးပွားရေးလုပ်ကိုင်တာမှာမလိုလားအပ်တဲ့သက်မှတ်စီးပင်းစည်းကမ်းတွေကိုဖြေလျှော့ဖို့နောက်ဝန်ကြီးဌာနတစ်ခုနဲ့တစ်ခုပေါင်းစပ်လုပ်ကိုင်မှုအားနည်းတာတွေကိုပြင်ဆင်ဖို့လိုတယ်လို့ထောက်ပြထားပါတယ်။အပြည့်စုံကို VOA မြောက်ပိုင်းသတင်းတော့မေခါကသတင်းပေးပို့ထားပါတယ်။
မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းကအရင်နှစ်တွေကထက်ပိုပြီးတိုးလာမယ်လို့အာရှဖွံ့ဖြိုးရေးပန် ADB ဘက်ကပြီးခဲ့တဲ့ရက်ပိုင်းကထုတ်ပြန်ခဲ့တဲ့ Asia Development Outlook 2019အစီရင်ခံစာမှာဖော်ပြထားတာပါဒီအစီရင်ခံစာမှာမြန်မာနိုင်ငံဟာပြီးခဲ့တဲ့2016ခုနှစ်မှာတိုးတက်မှုနှုန်းဟာ6.4%ခန့်နှုန်းသာရှိခဲ့ပေမဲ့အခုနှစ်2019မှာတော့မြန်မာနိုင်ငံရဲ့တိုးတက်မှုနှုန်းဟာ9%ခန့်နှုန်းကျော်တိုးတက်လာမယ်လို့ခန့်မှန်းထားတာပါ2015ခုနှစ်မှာတော့မြန်မာနိုင်ငံရဲ့တိုးတက်မှုနှုန်းက 9.3% ထိရှိခဲ့ပါတယ်ဒီအစီရင်ခံစာရဲ့ဖော်ပြချက်အရမြန်မာနိုင်ငံရဲ့တိုးတက်မှုနှုန်း9%ခန့်နှုန်းဖြစ်လာဖို့အတွက်ဆိုရင်အစိုးရအနေနဲ့မလိုလားအပ်တဲ့စီးပင်းစည်းကမ်းတွေကိုဖြေလျှော့ဖို့နဲ့ဝင်ကြီးဌာနတစ်ခုနဲ့တစ်ခုပူးပေါင်းလုပ်ကိုင်တာမှာအားနည်းတာတွေပြင်ဆင်ဖို့စီးပွားရေးပေါ်လစီဘိုင်းတွေကိုရှင်းလင်းစွာသိမြင်နိုင်ဖို့ဖော်ပြပေးဖို့လိုတယ်လို့အာရှဖွံ့ဖြိုးရေးဘဏ်ဘက်ကထောက်ပြထားပါတယ်စီးပွားရေးပညာရှင်တွေဘက်ကတော့အစိုးရအနေနဲ့ဒီအစီရင်ခံစာမှာဖော်ပြထားတဲ့အစိုးရဘက်ကပြုပြင်ပြောင်းလဲရမယ်ဆိုတဲ့အချက်တွေကိုပုံမအယုံစိုက်ပြုပြင်မှသာတိုးတက်လာနိုင်မယ်လို့သုံးသပ်နေကြပါတယ်လက်ရှိ NLD အစိုးရလက်ထက်မှာ2016ခုနှစ်အတွင်းစီးပွားရေးတိုးတက်မှုနှုန်းကထင်သလောက်တိုးတက်လာတာမရှိသေးသလိုလူငွေပြမှုတွေဟာလည်းစည်ရင်းတွေအရင်နှစ်တွေကထက်ပိုများခဲ့ပါတယ်။ဒီလိုအခြေအနေတွေဖြစ်ပေါ်လာတာနဲ့ပတ်သက်လို့စီးပွားရေးပညာရှင်ဦးခင်မောင်ညိုဘောကဗေဒကတော့ဒါတွေဟာအစိုးရနဲ့လုပ်ငန်းရှင်ပိုင်းချိတ်ဆက်မှုအားနည်းတာတွေကြောင့်လို့ထောက်ပြသွားပါတယ်။
စီဝိုင်းနဲ့ပတ်သက်လို့ကတော့အာယုံဆိုင်တာကအစိုးရကဒီဟာကိုသိပြီးဖိဖိစီစီအာယုံမဆိုင်နိုင်ဘူးလို့တောင်မှအဲ့လိုခံစားမိတယ်လုံငန်းရှင်မဟုတ်တော့ဆရာပညာရှင်တယောက်အနေနဲ့ပြောတာအဲဘေကန္နာတွေမှာယင်းနည်းမြုံနံပါဘေနီယာတွေမှာဆိုရင်ခွန်တက်တာမယ်ဆိုတာတွေတော့ထုတ်တယ်နောက်တစ်ခါဘယ်လိုပြောမလဲယင်းနည်းမြုံနံမှုနဲ့ပတ်သက်လို့နီးဥပဒေတွေထုတ်တယ်သို့တော့အဲ့ဒါတွေကိုလုံငန်းရှင်တွေကသိပြောချင်ပြက်ပြက်သိကြဖို့မပေါ်ဘူးဆရာအခုချိန်တည်းကတော့အဲ့တော့ဆရာအနေနဲ့ပြောရရင်တော့အစိုးရဘာဖြစ်ချင်တယ်ဘာလုပ်ချင်တယ်ဆိုတာနဲ့လုံငန်းရှင်များဘာဖြစ်ချင်တယ်ဘာလုပ်ချင်တယ်ဆိုတာနဲ့ကနည်းနည်းဆွဲစီဖို့လိုတယ်
ပြီးခဲ့တဲ့နှစ်ကဒီလိုစီးပွားရေးတိုးတက်မှုနှုန်းကျခဲ့ပေမဲ့ဒီနှစ်တွေမှာအစိုးရအနေနဲ့ပြုပြင်ပြောင်းလဲမှုတွေလုပ်လာတာမို့စီးပွားရေးပြန်လဲဥမော်လာနိုင်တယ်လို့သူကထင်မြင်သုံးသပ်ပါတယ
်အခုကတော့ in the pipeline in the process ပေါ့ process ဆိုလဲလုပ်နေတယ်ဘာဆိုလဲလုပ်နေတယ်ဘာဆိုလဲလုပ်နေပေါ့အဲလုပ်နေတယ်ဆိုတဲ့ဟာတွေလုပ်ပြီးလာ account ပေါ်ပြီးအဒီပွဲခံစားရပြီဆိုရင်ကတော့တိုးတက်မှုအချိန်ကိုညံစံလာနိုင်ပါတယ်တမီး
လက်ရှိအစိုးရဘက်ကသွေးအေးနေတဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုပိုင်းတိုးတက်လာရေးအတွက်ရင်းနှီးမြှုပ်နှံမှုဆိုင်ရာဥပဒေတွေကိုပြင်ဆင်တာနီးဥပဒေတွေကိုပြဋ္ဌာန်းတာတွေဇက်တိုက်ဆိုးသလိုရင်းနှီးမြှုပ်နှံမှုဆိုင်ရာပြုပြင်ပြောင်းလဲမှုတွေကိုလှုပ်ဆောင်နေတာတွေတွေ့ရပါတယ်။ရင်းနှီးမြှုပ်နှံမှုဘိုင်းမှာဆက်လက်ဖြေလျှော့ပေးဖို့လှုပ်ဆောင်နေတာနဲ့ပတ်သက်လို့ရင်းနှီးမြှုပ်နှံမှုဆိုင်ရာကော်မရှင်ဘက်ကအကြီးအကဲအရာရှိတဦးကခုလိုပြောပြပါတယ
်။အခုဥပဒေရဆိုလို့ရှိရင်နောက်မကြခင်မှာဒီစီမံခန့်ခွဲထဲမှာသို့မဟုတ်မေးလိုက်တယ်ပေါ့နော်။အဲမှာကြီးနေတဲ့ရင်းနှီးမြှုပ်နှံမှုကော်မတီတွေဖွဲ့နေမယ်။ဒီ MNC ကို support 36ရဟို main အမဲ3မျိုးပဲတင်ရမယ်။ကျန်တဲ့ကပြည်နယ်ဆိုင်မှာတင်လို့ရတယ်။ဒါပေမဲ့ပြည်နယ်ဆိုင်ကတော့သူကဟိုဒီ FBI ဆိုလို့ရှိရင်ဒေါ်လာ50,000လို့ပြီးလို့ရှိရင်ဒီမြန်မာနိုင်ငံသားကြီးမျိုးဆိုချက်တန်း6,000လို့အဲ့ဒါတွေသူကIID ဆိုလို့ရှိရင်ပြည်နယ်ဆိုင်နဲ့ပြီးတယ်။အဲ့လို authority လည်းဖွဲ့ပေးတာတယ်မှာ
။ဒီပြင်မကြခင်မှာရင်းနှီးမြှုပ်နှံမှုဆိုင်ရာလုပ်ငန်းကဏ္ဍတွေခွဲဝေပြီးရင်းနှီးမြှုပ်နှံမှုပိုင်းပုံမတိုးတက်လာရေးအတွက်လည်းဖြေလျှော့မှုတွေလုပ်ဖို့ရှိတယ်လို့အဲ့ဒီအရာရှိကပြောဆိုခဲ့ပါသေးတယ
်။ Investment လုပ်ဖို့ process ဒီ registration process ကို liberalize မြန်မြန်နဲ့လုပ်ပေးမယ်။ဒါမဲ့ဒီဥရေကဘာကို focus ထားလဲဆိုတော့သူတို့နောက်ပိုင်းစတင်ဆောင်ရွက်တဲ့ဒီလုပ်ငန်းဆောင်နေတဲ့အချိန်မှာသူတို့ဒီဥပဒေရသူလိုက်နာမှုရှိမရှိသူတို့ professor ဘာတိုင်းလိုက်နာမှုရှိမရှိ monitor ရနဲ့ evaluation အဓိကလုပ်မယ်။ဒီနေ့မြောက်နဲ့သူအကာအကွယ်ပေးတဲ့စနစ်တွေကထိထိရောက်ရောက်နိုင်ငံတကာစိုင်းစံမျိုးနေနဲ့လုပ်ပေးတယ်။နောက်ပြီးလို့ရှိရင်နောက်တော့ after care စနစ်ပါရှိတယ်။ဒီနေ့မြောက်နဲ့သူတို့အခက်အခဲတွေကိုဗျာအကူအညီပေါင်းဆက်ဖြေရှင်းပေးတဲ့ mechanism လည်းပါတယ်ခင်ဗျာ။notification လေးနဲ့ဖွဲ့စည်းမှုပဲကြံတော့တယ်
မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းကအရင်နှစ်တွေကထက်ပိုမိုတိုးတက်လာနိုင်မယ်လို့စီးရင်ခန်းစာတွေကဖော်ပြထားကြပေမဲ့အစိုးရကဒါကိုဖော်ဆောင်နိုင်ပါမလားဆိုတာကတော့ဆက်လက်စောင့်ကြည့်ရအောင်မယ်လို့လုပ်ငန်းရှင်တွေဘက်ကတော့တုံ့တက်နေကြပါတယ်ဒီပြင်စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့ကရင်းနှီးမြှုပ်နှံမှုဥပဒေတွေပြင်ယုံနေမဟုတ်ပဲငွေကြေးပိုင်းလည်းပတ်စည်းစင်းမှုကိုလည်းအစိုးရအနေနဲ့တည်ငြိမ်အောင်လှုပ်ဆောင်ပေးဖို့လိုအပ်နေသေးတယ်လို့ထောက်ပြနေကြတာတွေရှိပါတယ်ရှင်